သာဝရဘုရားရဲ့ပဋ္ဌကအကြောင်းကိုကျွန်တော်ဝင်ငှတော့မှာဖြစ်ပါတယ်။အဲ့ဒီအကြောင်းအရာကိုထွက်မြတ်ကျမ်းအခိုင်းဆက်နှစ်မှာကျွန်တော်တို့တွေ့နိုင်ပါတယ်။သေခြင်းဘေးအန္တရာယ်ကဣတိလလူတို့ကိုလွန်သွားတဲ့အကြောင်းပါ။ပဋ္ဌကဆိုတာလွန်သွားခြင်းလို့အဓိပ္ပာယ်ရပါတယ်။သာဝရဘုရားရဲ့ပဋ္ဌကလို့ဆိုရမှာသာဝရဘုရားရဲ့ဒဏ်ခတ်သေစေခြင်းကနေလွတ်မြောက်ခြင်းကိုဆိုလိုပါတယ်။ဧကုတ္တလူတို့အပေါ်သေးခြင်းဘေးကြာရောက်နေချိန်မှာဣတီလလူတို့ဟာသေခြင်းဘေးကသူတို့ကိုလွန်သွားပါတယ်ဣတီလလူတို့ကိုသေခြင်းကလွတ်မြောက်စေတဲ့အရာကဘာလဲအဲ့ဒီအရာရဲ့ပုံဆောင်ချက်ကဘာလဲဆိုတဲ့အချက်လေးတွေကိုကျွန်တော်ဝင်ကတော့မှာဖြစ်ပါတယ်သေခြင်းကဣတီလလူတို့ကိုလွန်သွားတဲ့အကြောင်းရင်းကတော့ပတ္တခာတိုးတငယ်ရဲ့အသွေးကြောင့်ဖြစ်တယ်လို့တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်ပတ္တခာတိုးတငယ်နဲ့ပတ်သက်တဲ့ဓာရဘုရားရဲ့ပြည့်ညတ်တော်မူချက်ကိုထွက်မြတ်ကျမ်းအခိုင်းဆက်နှစ်အခန်းငယ်3ကနေပြီးတော့17ကျမ်းမှာကျွန်တော်တွေ့နိုင်ပါတယ်။ပတ္တခာတိုးတငယ်ဟာအပြစ်မပါအခါမလဲသောအထည်ဖြစ်ရမယ်။ခေါင်းခြေတောက်အသေးနှလုံးစသည်တို့နဲ့တကွတကောင်လုံးကိုမိကင်ပြီးမှစားရမယ်လို့ဣတိလလူတို့ကိုဓာရဘုရားကမှာထားတော်မူပါတယ်။သာဝရဘုရားကဣတိလလူတို့နဲ့သူတို့ပိုင်တဲ့တိရိစ္ဆာန်များရဲ့တဥ္မှန်သမျှကိုဒဏ်ခတ်သေးစေမဲ့အကြောင်းသာဝရဘုရားရဲ့ဒဏ်ခတ်သေးစေခြင်းဘေးကနေလွတ်မြောက်ဖို့ရန်အတွက်ပတ္တခာတိုးတငယ်ရဲ့အသွေးကိုသူတို့နေတဲ့အိမ်တကားထုတ်နဲ့တကားတိုင်နှစ်ဖက်စလုံးမှာတုတ်ထားရမယ်လို့မောရှေကနေတဆက်ဣတိလလူတို့ကိုသာဝရဘုရားကမှာထားတော်မူပါတယ်ထွက်မြတ်ကျမ်းအခိုင်းဆက်နှစ်အငယ်ဆက်နှစ်ကနေပြီးတော့73ကျမ်းမှာသာဝရဘုရားကအခုလိုမိန့်တော်မူပါれအကြောင်းမူကားယနေ့ညတွင်ဧကုတ္တပြေကိုငါသည်ထုတ်ချင်းခတ်သွား၍ဧကုတ္တပြေ၌ရှိသောလူတို့ဤတဦးများနှင့်တိရိစ္ဆာန်တို့ဤတဦးများအပေါင်းတို့ကိုဒဏ်ခတ်၍ဧကုတ္တပြေဤဖယားတို့ကိုတရားစီရင်မီငါသည်သာဝရဘုရားဖြစ်၏တိုးတငယ်ဤအသွေးသည်သင်တို့နေရာအိမ်၌သင်တို့ဤလက္ခဏာတတ်သိဖြစ်၍သူအသွေးကိုငါမြင်သောအခါသင်တို့ကိုငါလွန်သွားမည်ထိုသို့ဧကုတ္တပြေကိုငါသည်ဒဏ်ခတ်သောအခါပျက်စီးခြင်းဘေးဥပတ်သည်သင်တို့ကိုမသင်မရောက်ရလို့သာဝရဘုရားကမိန့်တော်မူပါれဣတိလလူတို့ဟာမောရှေကနေတဆက်သာဝရဘုရားမှာထားတော်မူတဲ့အတိုင်းသူတို့နေတဲ့အိမ်တကားထုတ်နဲ့တကားတိုင်နှစ်ဖက်စလုံးမှာတိုးတငယ်ရဲ့အသွေးကိုတုတ်ထားကြတဲ့အတွက်သာဝရဘုရားကအဲ့ဒီအသွေးကိုမြင်တော်မူတဲ့အခါအဲ့ဒီအိမ်ကိုလွန်သွားပြီးအဲ့ဒီအိမ်ထဲမှာရှိနေတဲ့လူတို့ဟာသေခြင်းဘေးကလွတ်မြောက်သွားကြပါတယ်သေခြင်းဘေးကဣတိလလူတို့ကိုလွတ်မြောက်စေတဲ့တိုးတငယ်အသွေးရဲ့ပုံဆောင်ချက်ကိုကျွန်တော်ဆက်ပြီးဝင်ကားပါမယ်ပတ္တခာတိုးတငယ်ရဲ့အသွေးဟာအပြစ်သားများအတွက်လဝကတိုင်ပေါ်မှာသွန်းလောင်းမဲ့ယေရှုရဲ့အသွေးတော်မြတ်ကိုပုံဆောင်ပါတယ်ယေရှုဟာပတ္တခာတိုးတငယ်အစ်စ်ဖြစ်တော်မူပါれဗတ္တဇံဆရာယောဟန်ကယေရှုကိုမြင်တဲ့အခါဤလောကဤအပြစ်ကိုစောင့်သွားသောဖယားသခင်ဤတိုးတငယ်ကိုကြည်လောငါမရှိမီရှင့်နှင့်သည်ဖြစ်၍ငါထက်သာ၍ကြီးမြတ်သောသူသည်ငါနောက်ကြွလာမည်ဟုငါဆိုရာ၌ထိုသူကိုဆိုလို၏လို့ယောဟန်အခိုင်း1အငယ်29ကနေ30ကျားမှာတွေ့ရပါれပတ္တခာတိုးတငယ်ဟာအပြစ်မပါအခါမလဲသောအထီးဖြစ်ရမယ်လို့ဘုရားသခင်နှုတ်ကပတ်တော်မှာပြောထားတဲ့အတိုင်းယေရှုဟာအပြစ်နဲ့ကင်းစင်တော်မူသောဘုရားသခင်တိုးတငယ်တော်ဖြစ်ပါတယ်။ယေရှုရဲ့တတ်တော်စင်ကိုကျွန်တော်တို့ကြည့်တဲ့အခါယေရှုဟာတရားကျင့်ကြံအားထုတ်ခြင်းလုံးဝမပြုခဲ့ပါဘူး။ဘာဖြစ်လို့လဲဆိုရင်ယေရှုဟာဘုရားစစ်စစ်ကနေလူသားတစ်အဖြစ်ကိုတန့်ရှင်းစွာခံယူဖွားမြင်တော်မူသောသူဖြစ်တဲ့အတွက်ယေရှုမှာတရားကျင့်ကြံအားထုတ်ဖို့မလိုဘူးယေရှုဟာအစကတည်းကတန့်ရှင်းဖြောင့်မတ်အပြစ်ကင်းစင်တော်မူသောဖခင်ဖြစ်တော်မူပါれယူဒဘာသာရေးကောင်းဆောင်များကယေရှုကိုအပြစ်တင်ဖို့ရှာကြံကြပါれဒါပေမဲ့မတွေ့ကြပါဘူးပြစ်လက်မင်းကလည်းယေရှုကိုစစ်ဆေးပါれအပြစ်လုံးဝရှာမတွေ့ပါဘူးအပြစ်မရှိသောသူဟာအပြစ်ရှိသောသူတို့အတွက်အသေးခံတော်မူပါれပတ္တခာတိုးတငယ်ကိုတတ်ပြီးအသွေးကိုတကားထုတ်နဲ့တကားတိုင်တို့မှာတုတ်ထားရမယ် တိုးတငယ်ရဲ့ခေါင်းချစ်တော့အသေးနှလုံးစသည်လို့နဲ့တကွမိခင်ပြီးမှစားရမယ်လို့ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာဖော်ပြထားတဲ့အတိုင်းယေရှုဟာလူတို့အပြစ်ကြောင့်လက်ဝါးကတိုင်မှအသွေးသွန်းပြီးအသေးခံတော်မူပါတယ်ယေရှုရဲ့ကိုယ်ခန္ဓာဟာလူတို့ရဲ့အပြစ်ကိုဖြေသောရစ်ကောင်အဖြစ်အသုံးခံခဲ့ပါတယ်ခေါင်းတော်ကနေခြေတော်အထိဒဏ်ရာဒဏ်ချက်တွေနဲ့အသွေးတော်မြတ်ယူဆီးခဲ့ရပါတယ်ကျွန်တော်တို့ရဲ့မကောင်းသောစဉ်စားတွေးခေါ်မှုမှန်သမျှအတွက်စူးနဲ့ရက်ထားတဲ့ဥယျာဉ်ကိုခေါင်းတော်မှာတင်ကြပြီးခေါင်းတော်မှာအသွေးတော်မြတ်ယူဆီးခဲ့ရပါတယ်ကျွန်တော်တို့ရဲ့လက်များနဲ့ပြစ်မှားသောအပြစ်မှန်သမျှအတွက်လက်တော်မှာတန်နဲ့ရိုက်ထားခြင်းကိုခံရပြီးလက်တော်တို့မှာအသွေးတော်မြတ်ယူဆီးခဲ့ရပါတယ်စိတ်နဲ့ကျွန်တော်တို့ပြစ်မှားသောအပြစ်ရှိသမျှအတွက်နဘေးတော်မှာလန်နဲ့အထိုးခံရပြီးအသွေးတော်မြတ်ယူဆီးခဲ့ရပါတယ်ကျွန်တော်တို့လိုက်မိခဲ့တဲ့လမ်းမတွေအတွက်ခြေတော်တို့မှာတန်နဲ့ရိုက်ထားခြင်းကိုခံရပြီးခြေတော်တို့မှာအသွေးတော်မြတ်ယူဆီးခဲ့ရပါတယ်ပတ်တခါတိုးတငယ်အသွေးရဲ့ပုံဆောင်ချက်ဟာလဝကတိုင်ပေါ်မှာသုံးလောင်းတော်မူသောယေရှုရဲ့အသွေးတော်မြတ်ဖြစ်သောကြောင့်ဓမ္မဟောင်းကာလကဘာဥမအစယုံကြည်သူရှိသမျှတို့ဟာပညာတော်ကိုစောင့်ထိန်လို့ကဲတင်ခြင်းရတာမဟုတ်ဘူးလဝကတိုင်မှာသုံးလောင်းမဲ့ဘုရားသခင်တိုးတငယ်ယေရှုရဲ့အသွေးတော်မြတ်ကိုယုံကြည်ကိုးစားလို့ကဲတင်ခြင်းခံရတာဖြစ်ပါတယ်ယုံကြည်သူတို့ရဲ့ယုံကြည်ခြင်းဖခင်အာဗြဟံဟာလည်းအကျင့်တရားကြောင့်ကဲတင်ခြင်းရတာမဟုတ်ဘူးလဝကတိုင်ပေါ်မှာသုံးလောင်းမဲ့ယေရှုရဲ့အသွေးတော်မြတ်ကိုမျှော်ကြည့်ယုံကြည်ကိုးစားလို့သာကဲတင်ခြင်းရရှိခဲ့တာဖြစ်ကြောင်းယေရှုဖျားကိုယ်တော်တိုင်ကယောဟန်အခန်း၈အငယ်56မှာအခုလိုမိန့်တော်မူပါတယ်။သင်တို့အဘအာဗြဟံသည်ငါကြွလာမည့်အချိန်ကာလကိုမျှော်မြင်ခြင်းငါအလွန်အလိုရှိ၏။မြင်ရသောအခါဝမ်းမြောက်ခြင်းသို့ရောက်သည်ဟုမိန့်တော်မူ၏။ဓမ္မသစ်ကာလယုံကြည်သူရှိသည်များတို့ဟာလည်းလဝကတိုင်ပေါ်မှာသွန်လွန်ခဲ့သောယေရှုရဲ့အသွေးတော်မြတ်အားဖြင့်သာအပြစ်ရဲ့အခသေခြင်းဘေးကနေကယ်တင်ခြင်းခံရတဲ့အကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းပြောထားပါတယ်။ပေတရုဩဝါဒစာပထမဆုံးအခိုင်း1အငယ်19မှာအခုလိုဖော်ပြထားပါတယ်။အဘယ်အပြစ်မျှမရှိအညစ်အကြေးနဲ့ကင်းစင်သောတိုးတငယ်ကဲ့သို့သောခရစ်တော်၏အသွေးတော်မြတ်နှင့်ရွေးတော်မူသည်ကိုသိမှတ်ကြလော့။ထိုခရစ်တော်ကဤကဘာမတီမရှိမီခံထားတော်မူခြင်းကိုခံနှင့်သည်ဖြစ်၍ကိုတော်အားဖြင့်ဘုရားသခင်ကိုယုံကြည်သောသူတို့အဖို့အေနောက်ဆုံးသောကာလ၌ထင်ရှားတော်မူပြီလို့အတိအလင်းဖော်ပြထားပါတယ်ပတ်တခါတိုးတငယ်တလိမ့်ဆန်အသွေးရဲ့ပုံဆောင်ချက်ကိုယေရှုကလွန်ခဲ့သောနှစ်ပေါင်း 2,000 ကျော်လုံးကလက်ဝါးကတိုင်မှာအသေးခံတော်မူပြီးအသွေးသွန်းတော်မူခြင်းဖြင့်ပြည့်ပြည့်စုံခဲ့ပြီဖြစ်လို့တလိဆန်တွေကိုရစ်ကောင်အဖြစ်ပူဇော်ဖို့ဘုရားသခင်မတောင်းဆိုတော့ပါဘူးတလိဆန်တွေကိုရစ်ကောင်အဖြစ်ကျွန်တော်တို့နောက်ထပ်ပူဇော်ဖို့မလိုပါဘူးသင်နဲ့ကျွန်တော်ရဲ့အပြစ်ရှိသမျှကိုစေးကြောဖို့လဝကတိုင်ပေါ်မှာသုံးလွန်ခဲ့သောယေရှုရဲ့အသွေးတော်မြတ်ကိုသာယုံကြည်ပါကဘာဦးမအစနောင်ကကဘာကုံသည့်တိုင်အောင်လူတို့အတွက်ထာဝရဘုရားပြင်ဆင်တော်မူသောအပြစ်ရဲ့အခသေခြင်းဘေးကလွတ်မြောက်ရာနီးလမ်းမှာလဝကတိုင်မှာသုံးလောင်းသောယေရှုရဲ့အသွေးတော်မြတ်ကိုယုံကြည်ခြင်းဖြစ်ပါတယ်။ယေရှုရဲ့အသွေးတော်မြတ်ကိုယုံကြည်ခြင်းဆိုတာလဝကတိုင်မှာအပြစ်ရှိသောလူတို့ရဲ့ကိုယ်စားယေရှုရဲ့အသေးခံခြင်းကိုဆိုလိုပါတယ်။အပြစ်ရှိသောလူတို့ရဲ့ကိုယ်စားအသေးခံတော်မူသောယေရှုကိုယုံကြည်ခြင်းမှတပါအပြစ်ရှိသောလူတို့အတွက်အပြစ်ငရဲကနေလွတ်မြောက်ရာအခြားနည်းလမ်းလုံးဝမရှိဘူး။အခြားနည်းလမ်းလုံးဝမရှိကြောင်းအေဂုတ်တုပြည်မှာကျွံဘွားရောက်နေကြတဲ့ဣတီလလူတို့ရဲ့အခြေအနေမှန်ကိုပြန်ပြီးကြည့်ရင်ပို့ပြီးတော့နားလည်နိုင်ပါလိမ့်မယ်အေကုတ်တုပြည်မှာကျွံခံနေတဲ့ဣတီလလူတို့ဟာသူတို့သခင်ရဲ့ခိုင်းသမျှကိုလှုပ်ချင်သည်ဖြစ်စေမလှုပ်ချင်သည်ဖြစ်စေလှုပ်ရပါတယ်သူတို့ဖြစ်ချင်တဲ့ဘဝလှုပ်ချင်တဲ့အရာတွေကိုမလှုပ်နိုင်ကြဘူးကျွံဘွားကနေလွတ်မြောက်နိုင်ဖို့သူတို့ကိုသူတို့မကယ်နိုင်ကြဘူးကဲတင်နိုင်မဲ့ဖခင်ကိုတန်တပြီးတော့အော်ဟစ်ခဲ့ကြပါတယ်။သူတို့ရဲ့အော်ဟစ်တံကိုဖခင်ကနားညောင်းတော်မူပြီးမဟာတကိုးတော်နဲ့သူတို့ကိုအေကုတ်တုကျွံဘွားကနေရွေးနှုတ်ကဲတင်တော်မူပါတယ်။လောကီလူသားတိုင်းဟာအေကုတ်တုပြည်မှာကျွံခံနေတဲ့ဣတိလလူမျိုးတွေလိုပဲအပြစ်တရားရဲ့ကျွံဘွားမှာကိုယ့်ကိုယ်ကိုမကဲတင်နိုင်တဲ့သူတွေဖြစ်ကြပါတယ်။လူတိုင်းအမေမွေးကလေးက လောဘဒေါသမောဟတရားတွေပါလာတဲ့အတွေ့ကောင်းတာကိုသိတော်လဲစုံလင်အောင်မလုပ်နိုင်မကောင်းတာကိုသိတော်လဲမရှောင်လွှဲနိုင်တဲ့အပြစ်တရားရဲ့ခြေလှယ်မှုအောက်မှာရှိနေကြပါတယ်ဒါကြောင့်လူတိုင်းအပြစ်လုပ်ဘူးကြတယ်အပြစ်လုပ်ဘူးတဲ့သူမှန်သမျှတို့ဟာအပြစ်တရားရဲ့ကြုံဖြစ်ကြတယ်လို့ယေရှုဖခင်ကယောဟန်အခန်း၈အငယ်၃၄မှာအခုလိုမိန့်တော်မူပါတယ်ဒုစရိုက်ကိုပြုတ်သမျှသောသူတို့သည်ဒုစရိုက်ဤကြုံဖြစ်ကြ၏လို့အတိအလင်းမိန့်တော်မူပါတယ်လောကီလူသားတိုင်းဟာအပြစ်ကြုံဘဝကနေလွတ်မြောက်ဖို့ကိုယ့်ကိုယ်ကိုမကယ်တင်နိုင်တဲ့သူတွေဖြစ်ကြပါတယ်ကျွန်တော်တို့ရဲ့အခြေအနေမှန်ကိုသိတော်မူသောဖခင်ထာဝရဖခင်ကယေရမိအနာဂတ်ကျမ်းအခန်း73အငယ်23မှာအခုလိုမိန့်တော်မူပါတယ်။အေသီယောပိလူသည်မိမိအရေဤအစင်းကို၎င်း၊ကြက်တစ်သည်မိမိအကွက်အကြားတို့ကို၎င်းပြောင်းလဲနိုင်သလား။ပြောင်းလဲနိုင်လျင်ဒုစရိုက်ကိုပြုတ်လျက်ရှိသောသူတို့သည်သူ့စရိုက်ကိုပြုတ်ခြင်းဟာတတ်နိုင်ကြလိမ့်မည်။အသားမဲတဲ့အေသီယောပိလူမျိုးကအသားဖြူလာအောင်အကောင်းဆုံးစက်ပြန်နဲ့အကောင်းဆုံးရေကိုသုံးသည့်တိုင်အောင်သူ့အသားရေဟာပြောင်းလဲလာမှာမဟုတ်ဘူးကြီးတိုက်ဖန်များရင်အသားနာယုံပဲရှိမယ်ထိုနည်း၎င်းပဲလူဟာမိမိရဲ့သဘောတဘာဝမွေးရပါလောဘဒေါသမောဟတရားတွေကိုတရားကျင့်ကြံအားထုတ်ခြင်းကောင်းမှုကုသိုလ်ပြုခြင်းတွေနဲ့ဖျောက်ဖျက်လို့မရဘူးမွေးရပါကိုယ့်ရဲ့ဗီဇအပြစ်ကိုမဖျောက်ဖျက်နိုင်တဲ့လောကီလူသားများဟာတရားတွေကိုဘလောက်ပဲကြင့်ကြံအားထုတ်နေပါစေကာယကံဝစီကံမနောကံဆိုတဲ့ကံသုံးပါးနဲ့အပြစ်ကိုဆက်လက်ကျိုးလွန်နေအောင်မှသာဖြစ်တယ်ကံသုံးပါးနဲ့အပြစ်မလွတ်နိုင်သူ၏အပြစ်တရားရဲ့ကြီးကျွံဖြစ်ကြောင်းထင်ရှားနေပါတယ်ဒေသနာကျမ်းအခန်း9အငယ်20မှာအခုလိုပြောထားပါတယ်အပြစ်မပါဘဲကောင်းသောအကျင့်ကိုကျင့်သောသူတော်ကောင်းတစ်စုံတစ်ယောက်မြမိကြီးပေါ်မှာမရှိလို့ပြောထားတဲ့အတွေ့လောကီလူသားများဟာအကျင့်တရားကောင်းမှုကုသိုလ်နဲ့အပြစ်ကြုံဘဝကနေမလွတ်မြောက်နိုင်ဘူးဆိုတာထင်ရှားနေပါတယ်အပြစ်ကျိုးလွန်သောသူတိုင်းအပြစ်ဒဏ်စီရင်ခြင်းကိုခံရမှာဖြစ်တယ်ခံရမယ့်အပြစ်ဒဏ်ကတော့ထာဝရငရဲမိအိုင်ဖြစ်တယ်လို့ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်လောကီလူသားတိုင်းအတွေ့အပြစ်စီရင်ခြင်းကနေလွတ်မြောက်ရာတစ်ခုဒီတော်လမ်းမှာဖခင်သခင်တိုးတငယ်ယေရှုရဲ့အသွေးတော်ကာကွယ်မှုအောက်မှာခိုလုံခြင်းဖြစ်တယ်ဆိုတာအဲကုတ်တုပြည်မှာထာဝရဘုရားတတ်သိပြတော်မူခဲ့ပြီဖြစ်တယ်တိုးတငယ်အသွေးတော်ရဲ့ကာကွယ်မှုအောက်မှာခိုလုံတဲ့သူတိုင်းကယ်တင်ခြင်းခံရပြီးမခိုလုံတဲ့သူတိုင်းထာဝရဘုရားရဲ့အပြစ်ဒဏ်စီရင်ခြင်းကိုခံရကြပါတယ်သေခြင်းဘေးကနေကယ်တင်ခြင်းခံရဖို့ဣသီလလူတို့ကဘာလုပ်ခဲ့ရသလဲအပြေကတော့ရိုးရိုးလေးပါကိုကိုကိုမကယ်တင်နိုင်မှန်းသိကြပြီးထာဝရဘုရားမှာထားတော်မူတဲ့အတိုင်းသိုးတငယ်အသွေးတော်ရဲ့ကာကွယ်မှုအောက်မှာခိုးလုံကြတယ်တင်လဲပဲအပြစ်ကြုံဘဝနဲ့အပြစ်ဒဏ်စီရင်ခြင်းကနေကိုကိုကိုမကယ်တင်နိုင်ကြောင်းကိုရဲ့အခြေအနေမှန်ကိုသိပြီးတင့်အတွက်ထာဝရဘုရားပြင်ဆင်တော်မူသောသိုးတငယ်ယေရှုရဲ့အသွေးတော်ကာကွယ်မှုအောက်မှာခိုးလုံမယ်ဆိုရင်အပြစ်ဒဏ်ထာဝရငရဲမိအိုင်ကနေကယ်တင်ခြင်းခံရမှာဖြစ်တယ်။ဘုရားသခင်တိုးတငယ်ယေရှုဟာသင်နဲ့ကျွန်တော်အပြစ်ကြောင့်လဝါကတိုင်မှာအသေးခံတော်မူပြီးသုံးရက်မြောက်သောနေ့မှာသေခြင်းကိုအောင်မြင်ပြီးထမြောက်တော်မူပါရဲ့။ယေရှုဘုရားဟာယနေ့အသက်ရှင်လျက်ရှိပြီးနောင်လဲအသက်ရှင်မဲ့ဘုရားဖြစ်တော်မူပါရဲ့။ကယ်တင်ရှင်ယေရှုဘုရားကိုတခါမှယုံကြည်လက်ခံခြင်းမရှိသေးရင်အခုယုံကြည်လက်ခံပါလဝကတိုင်မှာယူစီခဲ့သောအသွေးတော်မြတ်ရဲ့ကာကွယ်မှုအောက်မှာကိုလုံမှုယေရှုဖခင်ကတင့်ကိုဖိတ်ခေါ်လျက်ရှိနေပါတယ်။ယောဟန်အခန်း9အငယ်24မှာယေရှုဖခင်ကအခုလိုမိန့်တော်မူပါတယ်။ငါအမှန်အကန်ဆိုသည်ကားငါစကားကိုနားထောင်၍ငါကိုစေလွတ်တော်မူသောသူကိုယုံကြည်သောသူသည်ထာဝရအသက်ကိုရသည်ဖြစ်၍အပြစ်စီရင်ခြင်းကိုမခံရသေးခြင်းမှအသက်ရှင်ခြင်းသို့ကိုးမြောက်သောသူဖြစ်၏လို့အတိအလင်းမိန့်တော်မူပါれ။ဘုရားသခင်တိုးတငယ်ယေရှုရဲ့ဖိတ်ခေါ်တန်ကိုယုံကြည်ခြင်းနဲ့ပြန်လည်တုံ့ပြန်ပြီးအပြစ်ကြုံဘဝနဲ့အပြစ်ဒဏ်ထာဝရငယ်မိအိုင်ကနေတင့်ကိုကယ်တင်တော်မူသောယေရှုကိုတင့်ရဲ့နှလုံးသားထဲမှာကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ခေါ်ဖိတ်လက်ခံခြင်းဖြင့်အသွေးတော်မြတ်ရဲ့ကာကွယ်မှုအောက်မှာ ခုံလုံးပါလို့မေတ္တာနဲ့တိုက်တွန်းအပ်ပါတယ်။နားဆင်နေတဲ့ဓမ္မမွေဆွေအပေါင်းတို့ကိုဖယားသခင်ကောင်းချီးပေးပါစေ။